ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလန်ဆမ်ဆွန်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေနဲ့တက်မတော်ကဖိနှိပ်မှုတွေရှိကြောင်းပြောဆိုခဲ့တာကြောင့်မြောက်ပိုင်းနိုင်စစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတန်ထိုက်ကအရေးယူပေးဖို့ဩဂုတ်လ28ရက်နေ့ကမြကြီးနားမြို့နယ်တရားရုံးကိုဥတိုက်လျှောက်ထားခဲ့တာဖြစ်ပါတယ်။လျှောက်ထားချက်ကိုစစ်ဆေးဖို့မြကြီးနားမြို့နယ်တရားရုံးကဒေါက်တာခလန်ဆန်းစွန်ကိုဒီနေ့ရုံးချင်းခေါ်ယူထားတဲ့နေ့မှာတက်မတော်ကတိုင်ကြားချက်ကိုပြန်လည်ရုပ်သိမ်းလိုက်တာဖြစ်ကြောင်းတရားရုံးပြန်ကြားရေးအရာရှိဥတန်းထွန်းကပြောပါတယ်
အဲ့တော့ဒီနေ့6ရက်6လ2019ရဲ့နေ့မှာအမှုမှတောက်ထားတဲ့ဒုတိယဘုံဘူကြီးတန်းထိုင်ရတယ်ပြီးတော့အမှုကိုခြေအေးရုပ်သိမ်းပေးပါဆိုပြီးဒီနေ့လျှောက်ထားလာတယ်အဲ့တော့ကျွန်တော်တို့ကျောင်းမှာဒီနေ့ပဲရာသီကျင်းတော်ဥပေပုံမှာ145တိအရခြေအေးခွင့်ပြုပြီးတော့145 6အရဆက်ဆက်ခါကိုဒေါက်တာဆလန်ဆောက်ပြီးတော့ဟိုကနေဒီပြက်လွတ်လိုက်ပြီးခဲ့ပ
ါဒေါက်တာခလန်ဆန်စွန်ကတော့ဒီကိစ္စကိုပြည်ထောင်စုအစိုးရကတဆင့်သူကြားသိထားပေမဲ့အမှုရုပ်သိမ်းကြောင်းစာသူစီမရောက်သေးကြောင်းနဲ့တိုင်ကြားချက်ကိုပြန်လည်ရုပ်သိမ်းတဲ့အပေါ်အပြုသဘောဆောင်ကြိုဆိုကြောင်း RFA ကိုပြောပါတယ
်လူထုနဲ့ပြည်ပြည်လေးလေးရှိတဲ့တပ်မတော်ရဲ့အပြုသဘောဆောင်တဲ့ကျွန်းပြတ်ချက်ကိုဒါလက်ခံတာပေါ့ဆရာတို့ကဝန်တာလေကြိုဆိုတာပေါ့နော်တော့တခုကတော့ဒီနိုင်ငံတကာရဲ့ကြံပြစ်ချက်တွေကလည်းတော်တော်များလာတယ်ဆိုတော့သူတို့ဒီပုံမှာလည်းဆုံးဖြတ်မဲ့အချက်တစ်ချက်ဖြစ်လာတာပေါ့ပြုသဘောဆောင်တဲ့သူတို့ရုပ်သိမ်းတဲ့ဆုံးဖြတ်ချက်ကိုလုတ်ခဲ့မယ်လို့ယူဆပါတယ်အဲ့ဒါတော့
လူခွင့်ရေးတက်ကြွလှုပ်ရှားသူတချို့နဲ့ကချင်တိုင်းရင်းသားတချို့ကဒေါက်တာခလန်ဆွန်ဆွန်ကိုတက်မတော်ကအမှုဖွင့်ထားတာကိုပြန်လဲရုပ်သိမ်းတင်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကတောင်းဆိုခဲ့တာတွေရှိပါတယ်အလားတူဒေါက်တာခလန်ဆွန်ဆွန်အမှုရင်ဆိုင်နေရတာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့များစွာစိုးရိမ်မိကြောင်းစက်တင်ဘာလ5ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပြီး4ရက်အကြာမှာတက်မတော်ကတိုင်ကြားချက်ကိုပြန်လဲရုပ်သိမ်းလိုက်တာဖြစ်ပါတယ်တက်မတော်ကအမှုကိုပြန်လဲရုပ်သိမ်းတာဟာလုံတင်လုံထိုက်တာကြောင့်ဆောင်ရွက်တာဖြစ်ပြီး PR တွေကြောင့်မဟုတ်ကြောင်းတက်မတော်သတင်းမှန်ပညာရေးအဖွဲ့ကဘုံမှုချုပ်သောမင်းထွန်းက RFA ကိုပြောပါတယ်
ဒီပြည်အရုံးကလုံးဝလုံဆောင်ချက်ကတော့ဒီလူပြည်အနေနဲ့ကဒီ CVC ဥပဒေတောက်တာဖလန်ဆန်ဆုံးကိုတရားစွဲတဲ့အမှုကိုဥပဒေပုံမှန်သူတတ်မှာပေါ့လေအဲဒီဥပဒေပုံမှန်မတတ်ချင်ပါဘူးဒီလူပြည်အနေနဲ့ကအမှုကိုစာတင်လို့ကြရုပ်သိမ်းပြလိုက်ပါတယ်ရုပ်သိမ်းရတဲ့အကြောင်းအရာကတော့ဒီလိုဥပဒေအကုန်လုံးကိုပြောချင်ပါတယ် voluntarily ဖြစ်ပါတယ် voluntarily ဆိုတော့ဒီလိုမိမိကိုယ်ကမိမိသဘောဆန္ဒအလျောက်ဆောင်ရွက်ခြင်းလုံးအောင်ဒီလုံးအောင်တိုင်းဖြစ်လို့လုံးအောင်ပြည်ဖြစ်ပါလေ EVP အားမပေါ့ပါဘူးခင်ဗျကျွန်တော်ထားလိုက်ပြောလိုက်ပါတယ်နော်
ဒေါက်တာခလန်ဆန်သွန်ကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတမနစ်နီးပါးကြပြောဆိုခဲ့တဲ့အထက်မှာမြန်မာနိုင်ငံမှာခရီးယန်တွေကိုတက်မတော်ကရရဆက်ဆက်ဖိနှိပ်မှုတွေရှိနေကြောင်းဘာသာရေးကိုလွတ်လပ်စွာကိုးကွယ်ဖို့အခွင့်အရေးမရကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဟာမြန်မာအစိုးရတက်မတော်ကိုခုခံတိုက်ခိုက်နေကြောင်းအမေရိကန်အစိုးရအနေနဲ့လူနည်းစုတိုင်းရင်းသားခေါင်းဆောင်တွေကိုဦးစားပေးပြီးဒီမိုကရေစီဖက်ဒရယ်စနစ်အောင်မြင်ရေးအကူအညီပေးဖို့အရေးကြီးကြောင်းအဲ့ဒီတွဲဆုံမှုမတိုင်ခင်ရက်ပိုင်းမှာအမေရိကန်အစိုးရကမြန်မာတက်မတော်ခေါင်းဆောင်တချို့ကိုတန်ခတ်ပိတ်ဆို့မှုချမှတ်လိုက်တဲ့အတွက်ကျေးဇူးတင်ကြောင်းအချက်၅ချက်ပါဝင်ပါတယ်။အဒီလိုပြောဆိုခဲ့တာဟာတက်မတော်အပေါ်မုန်းတီးဆန့်ကျင်တဲ့စိတ်နဲ့မဟုတ်ကြောင်းဒေါက်တာခလန်ဆမ်ဆွန်က RFA ကိုပြီးခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်ခင်ဗျာ။